ယူကရိန်းနိုင်ငံမှာတနင်္လာနေ့ကဒုတိယအကြိမ်ချင်းပါတဲ့သမရရွေးကောက်ပွဲကနေမဲပေးသူတွေကိုကောက်ယူထားတဲ့စစ်တမ်းအရာတော့ဟာတာပြုတ်ဆောင်ဘိုလိုရီမှာဇလန်စကီကလက်ရှိသမ္မတပီထရိုပိုရိုရှန်ကိုကိုပြက်ပြက်သားသားအနိုင်ရကြောင်းဖော်ပြနေကြပါတယ်။လူကြိုက်များတဲ့ရုပ်တံဇလန်တွဲမှာသမ္မတအဖြစ်တရုတ်ဆောင်တဲ့ဇလန်စကီကထောက်ခံမဲ့83ရာခိုင်နှုန်းရတယ်လို့စစ်တမ်းမှာဖော်ပြပါတယ်။နိုင်ငံရေးအတွေ့အကြုံရှိတဲ့အသက်52နှစ်အရွယ်ဇလန်စကီကလက်ရှိသမ္မတပိုရိုရှန်ကိုကိုပြက်ပြက်သားသားအနိုင်ရတယ်ဆိုပြီးတော့စစ်တမ်းကဖော်ပြနေတာပါ။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြည်ပခန့်တွေဆက်ဖြစ်နေတာတွေ၊နောက်စီးပွားရေးမှာအမလိုအမညာမှုတွေနဲ့အာဂရီလိုက်စားမှုတွေအပေါ်မဲဆန္ဒရှင်တွေရဲ့အလိုမကျမှုတွေပေါ်ပေါက်နေတဲ့အတောအတွင်းဇလန်စကီရဲ့သမ္မတဝင်ရွေးဖို့စွန့်စားမှုကအရှိန်ကောင်းနေတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ထုံးကမြို့တော်ခီယက်ရဲ့အိုလံပစ်အားကစားရုံမှာတမန်ကိုယ်စားလှယ်လောင်းတွေရဲ့ရုပ်တံစကားစစ်ထိုးပွဲမတိုင်ခင်နိုင်ပိုင်းလိုမှာပဲတမန်ပိုရိုရှန်ကိုကထောက်ခံသူတွေများလာရေးမြို့တော်ရဲ့လွတ်လပ်ရေးရှင်ပြန်မှာလူလူစီဝေးပွဲလုပ်ခဲ့ပါတယ်။ဇယ်လန်စကီကနိုင်ရမယ်ဆိုရင်တော့ရုရှားတမန်ဗလာဒီမီယာပူတင်ရဲ့အတုံးချကံဖြစ်သွားလိမ့်မယ်လို့အသက်52နှစ်အရွယ်တမန်ပိုရိုရှန်ကိုကထောက်မြင့်ချီတဲ့ထောက်ခံသူတွေကိုပြောဆိုခဲ့တာဖြစ်ပါတယ်။